ဟုတ်ကဲ့ရေဘော်ထုခုဆရာဝန်ကြီးဗမကဒေါက်တာမမောခင်ဗျာအဝေးပြေးအမြန်လမ်းမှာရင်တိုက်မှုတွေကြောင့်တည်ဆုံးတယ်ရတာတွေချော့ချကာကွယ်နိုင်ရေးကျွန်တော်တို့ပြီးခဲ့တဲ့ဘက်ကဆွေးနွေးရမှာအထူးကဖြစ်ရခြင်းအကြောင်းရင်းတွေဖြစ်တဲ့အချိန်အမြန်နှုံများတာလမ်းအနေထားအားနေတာနဲ့ရင်မောင်းကျွမ်းကျင်မှုဆိုင်ရာတွေကိုဆွေးနွေးခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာရဲ့နောက်ဆုံးအထူးအကြောင်းရင်းဖြစ်တဲ့ရင်စည်းကမ်းလမ်းစည်းကမ်းလိုက်နာမှုအကြောင်းနဲ့အခုလိုအမြန်လမ်းရင်တိုက်မှုဖြစ်လာရင်ဘလို့အကူအညီတောင်းတဲ့တာတွေကိုဆက်ဆွေးနွေးမှာပါဆရာအဲ့ဒီတော့ဘလို့စည်းကမ်းတွေကိုလိုက်နာဖို့လိုမလဲဆိုတော့စပြောပြပေးပါလားဆရာ
စည်းကမ်းမိုင်းနဲ့ပတ်သက်လို့ဆိုရင်တော့အမြန်လမ်းဒီရင်မောင်းတဲ့မိုင်းနှုန်းစပီကာ100 km/h ကီလိုမီတာ100ဒီမာယူအဲဒါနံပါတ်1စည်းကမ်းနံပါတ်2ကတော့ရင်မောင်းရင်ဘတ်ပတ်မယ်ပြီးတဲ့အကောရင်မောင်းဖို့အားလုံးကဘတ်ပတ်တတိယစည်းကမ်းကတော့မြန်လမ်းပေါ်မှာမော်တော်ဆိုင်ကယ်မောင်းတာတို့လမ်းလျှောက်တာတို့ကျွမ်းတော်တွေကြောင်းတာတို့ဒီကိစ္စကိုမလုပ်ပါဘူးဆိုတော့ဒါတတိယစည်းကမ်းနောက်တခြားစည်းကမ်းတွေကတော့မြန်လမ်းရဲ့ဤအချက်ပြစနစ်ဒီဤအချက်ပြစနစ်ကြောင့်လည်းမကြက်နာရေတိုက်မှုတွေဖြစ်ကျွန်တော်တို့အရင်တော့ဆိုရင်ဒီ highway တွေပေါ်မှာမောင်းရင်ဤအချက်ပြစနစ်ကမှားနေဒီတော့မှားနေတော့ကတော့လေသူကလူတွေကလည်းဒီလိုပဲနားလည်နေကြတဲ့အခါတမျိုးပြီးအခုကျွန်တော်တို့ကစည်းကမ်းတစ်ချက်နဲ့ပြန်ပြီးပြင်လိုက်တဲ့အခါမှာသာသီရဲ့အချက်ပြစနစ်ကဟိုမှာဘဲဟိုကိုယ်မှလားညာဟိုကိုယ်မှလားကြော်တက်ခိုင်းတာလားဒီကြော်တက်ဖို့အတွက်အချက်ပြတဲ့ဒီကအခုဒီကျင့်သုံးနေအဲ့ဒါကိုနားလည်မှုကြီးလွယ်ပြီးအနောက်ရင်အများကြီးအနောက်ကနေဝင်ပြီးတော့တိုက်လို့ရှိတယ်ဒီလိုစီကန်းနေအများကြီးရှိ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီလိုက်နာတဲ့စီကန်းနေရှိသလားဆရာ
ကမ္ဘာတဲ့စီကန်းနေမလိုက်နာတဲ့အခါဖြစ်တာလည်းရှိတယ်ဘူးဒါပေမဲ့စီကန်းနေလိုက်နာနေတော့လည်းပဲလမ်းရဲ့အခြေအနေရာသီဥရဲ့အခြေအနေသူတို့ကတော့ညလာလောလောဆယ်ရှိနေတဲ့အခြေအနေကရေတင်တာပဲဘိုးရွာရင်ရေတင်တယ်ဒီတင်ရေဝတ်တယ်ရေဝင်ကားတွေကဖရိတ်အုပ်နေတယ်အဲ့ဒီမှာနေတယ်အကွေတွေမှာကိုယ့်ရဲ့အင်္ဂါချိုးကိုချိုးကြီးကကားကိုဘေးကိုဆွဲချတယ်။အဲဒီတော့ဟိုကနကမှတ်ထားတဲ့ဟာတွေကလည်းပဲလိုက်နာမှုကအားနေသေးတယ်။အားနေသေးတဲ့မော်တော်ဆိုင်ကယ်ကိုဒီတန်းပေါ်မှာစီးပွေမပေးတာကိုမလိုက်နိုင်ရင်တော့မကဘူး။မော်တော်ဆိုင်ကယ်ကိုပြောင်းပြန်မောင်းတာတို့လမ်းကိုပြောင်းပြန်မောင်းတော့ညဘက်မှာမီးလင်းအောင်မရှိပဲမောင်းတာတို့နောက်ကားတွေပတ်ပြင်ရက်တဲ့အခါမှာဘုရားဖြစ်သွားတယ်။တရားကူးရှင်ကိုဝေတိုက်ကြတယ်လို့ပဲကားတွေကိုအမြန်လမ်းပေါ်မှာစီးကမ်းရကျက်နာတဲ့အခါမှာနိုင်ရဲ့ကွန်ကရစ်လမ်းပေါ်မှာရင်မြဲရဆိုတာစိုက်ဖို့တော့ရှိအဲ့ဒီမှာမရရဘူးဆိုရင်တကယ်မှရရမလဲလို့ကြည့်တဲ့အခါကျတော့လေအမြန်လမ်းရဲ့လမ်းပေးမှာကားရက်ဖို့နေရာလေတကယ်တော့ခံပြီးပြရတာမရှိဘူးငငယ်ငါးကလမ်းနေမှာဆိုရင်တော့ကားပြည့်ရင်ပြည့်ပြည့်နားပြည့်ရင်ပြည့်ပြည့်ကိုပြန်မလာလို့ဒီမှာခဏတစ်ပြုတ်ရက်ချင်နေပြည့်ပြည့်ဒီမှာနည်းနည်းခွက်လက်ကလေးတွေနဲ့ကားရက်ဖို့နေရာလေးတွေပြာကနာဆိုလို့ထားရပေးလိမ့်ရှိလေအဲ့လိုမရှိတဲ့အခါကျတော့ခုလိုမိုးရွှေချင်းတွေဆိုပူဆိုးတာလမ်းပေးကိုဆင်းလာနေညထဲမှာရွှေ့နေဆိုရင်စိတ်ဖြစ်ဒီပြတော့ကားရီအများကြီးအဲ့ကွန်ကရစ်လမ်းပေါ်မှာအခုဟိုတကဖြစ်သွားတယ်ဒီလိုပဲလမ်းပေါ်မှာကားတစ်စီးတစ်ပိုင်းရက်တယ်သူတွေကဆင်းတဲ့အခါမှာဘေးမှာရေညက်တိချီတယ်မဆင်းဘူးကားလမ်းပေါ်ဝဲနေဒီလိုအခြေအနေမျိုးရရှိစီကန်းကိုလိုက်နာဖို့ဆိုရင်ကျွန်တော်တို့ပြေးနေတော့အဲ့စီကန်းနဲ့သက်ဆိုင်တဲ့တခြားဒီဂျပန်နီးသားတွေကိုလူတွေလို့ကျွန်တော်ယူဆ
ဟုတ်ကဲ့ဆရာကြီးအဲ့ဒီကျော်အခုလိုဒီလိုက်နာတဲ့စီကန်းတွေကိုလိုက်နာနိုင်ပေါ့ဆရာနော်နောက်ထပ်ဘလို့အချက်လက်တွေလွတ်ဆောင်ပေးဖို့လိုမလဲဆရာကြီ
းတကယ်တော့မြန်မာနဲ့မြန်မာမှာဒီအတွက်ပြန်ရတဲ့ကာကွယ်ရေးမှာ international ကစီမံတင်ထားတဲ့ကာကွယ်နည်းကတော့ EA ရှိတယ်အင်္ဂလိပ်အဖြေက E နဲ့နံပါတ်၁ကတော့ကျွန်တော်တို့ရဲ့ education ပေါ့ education ဆိုတာကတော့ပြည်သူတွေကိုဒါပညာပေးရမယ်ဒီမောင်းတဲ့အခါမှာစီကိုရှော့ရမယ်ကမ္ဘာပေါ်မှာဒီလိုသဘောမျိုးပညာပေးတဲ့နည်းတွေနဲ့ရှင်းသုံးဖို့တော့တယ်နံပါတ်၂ကတော့ enforcement ပေါ့ဒီ highway ပေါ်မှာရှိနေတဲ့အမြန်လမ်းပေါ်ရဲ့ဒီလိုရက်တပ်ဖွဲ့ရဲ့ဒီရင်းစည်းကမ်းလမ်းစည်းကမ်းတွေနဲ့ပတ်သက်တဲ့အားကိုကျွန်တော်တို့ပြပစီနေလို့ဖို့ကိစ္စတစ်ခုလုပ်ရဲနံပါတ်၃ကတော့ engineering ကိုဒီ line ရဲ့ road design ကိုပြင်သစ်တဲ့နေရာတွေကိုပြင်သစ်တာမျိုးကျွန်တော်တို့ကရှိတယ်။နောက်နံပါတ်၄မျိုးသားမျိုးဖြစ်တာကတော့ emergency service ကိုရှိရမယ်အမြန်တမ်းပေါ့မှာ emergency service ဆိုတာအရေးပေါ်အခြေအနေတစ်ခုကြုံလာရင်ခေါ်ဆိုပြီးတော့အကူအညီတောင်းလိုက်လို့ရမယ် telephone number လို့ပေါ့နော
်။ဟုတ်ကဲ့ဆရာအဲ့တော့အခုလိုအမြန်တမ်းပေါ်မှာအရေးပေါ်မတော်တဆဖြစ်လာပြီဆိုလို့ရှိရင်အကူအညီတောင်းခံဖို့ဘယ်လိုဆက်သွယ်နိုင်လဲဆရာ
။အမြန်တမ်းပေါ်ကိုတွေ့တာနဲ့တပြိုင်တည်းဒီရင်တိုင်းမိုးရိုင်းတွေတစ်ခုခုဖြစ်ခဲ့လို့ရှိရင်အခုဆိုရင်ရန်ကုန်မန္တလေးကျန်ကုန်ကနေစတဲ့0မိုင်ကနေပြီးတော့မန္တလေးကိုရောက်တဲ့366မိုင်ကြားထဲမှာရေးပေါ်အတွက်ဒူနာတီယင်ကိုခေါ်ဆိုလို့လည်းရတယ်၊ဒီတဲ့ယင်ကိုလည်းခေါ်ဆိုလို့ရတယ်၊ရဲကပေါ်လည်းခေါ်ဆိုလို့ရတယ်။ဒီသုံးခုလုံးကအခုတော့တီတောက်နေတာပေါ့နော်။တီတောက်နေတာအရင်တော့ဆက်ကြည့်တော့မဖြစ်သေးဘူးဆိုတော့လည်းတီတောက်နေတဲ့အချိန်မှာတော့ရှိတယ်။အခုတော့လည်းဒီတဲ့ဘူးကြောင့်ဖြစ်ပြီးတဲ့ကြိကြတဲ့အရာတဲ့လူတွေကိုညီဖို့အတွက်ဆိုရင်ညာပြင်းတဲ့ရဲကပေါ်ကအရင်ကြောက်နေရှိတယ်။ပြီးရင်ရဲကပေါ်ရတဲ့ဆင်းတော်တော်ကောင်ကိုကလမ်းမှာဒီရောအစီအစဉ်ကြည့်လို့ရောကိုယ့်ရဲ့ကားကိုလည်းအစီအစဉ်ကြည့်လို့ခေါ်ကြည့်ရင်တော့လောလောဆယ် hotline number ဖြစ်တယ်ကျွန်တော်ညလမ်းပေါ်မှာရှိညလမ်းပေါ်မှာဒူနာတီကိုခေါ်ကြည့်ရင်ခဏသုံးလုံး192ဖုန်းနံပါတ်ကိုခေါ်လို့ရ192ဖုန်းနံပါတ်ရဲ့အောက်မှာဒူနာတီအတွက် ရေဝော်ကဲစေပြီးတော့ဒီကရဆေးကိုပို့ပြီးတဲ့အမ်ဘူလန့်ကစမိုင်းလာလာဝန်ကြီးဌာနကနေပြီးအမ်ဘူလန့်ဆက်တစီးရေတပ်ဖွဲ့မှာအမ်ဘူလန့်၁၀စီးနဲ့မြန်မာနိုင်ငံတစ်ချက်ဒီအစီအံဒီအမ်ဘူလန့်၄စီးရှိတယ်။အလုံးစုံအမ်ဘူလန့်၂၅စီးရှိပြီးဒီအမြန်လမ်းပေါ်မှာရှိနေတာပေါ့နော်။ဒါပေမဲ့အများအပြားဒီဖုန်းနံပါတ်တွေကိုခေါ်ဆိုဖို့အတွက်ဒီလိုတူတူကမသိသေးဘူး။နောက်ဒီနေ့ပတ်သက်တဲ့အနေနဲ့တခုခုရင်းကျက်တာဆက်ပြတ်တာဒါမှမဟုတ်လည်းတခုခုကြောင့်ဖြစ်နေတယ်ပဲမိသက်ဌာနကလည်းပဲလာတယ်မိသက်ဌာနရဲ့မြန်လမ်းပေါ်မှာခေါ်လို့ရတဲ့နံပါတ်က191နောက်တနေ့ရေဘော်ကိစ္စတွေအားလုံးဈာရီရနေပြီးတော့ call center ဖြစ်လို့ပြည်တယ် 180 ဒီနံပါတ်၃မျိုးကခေါ်လို့ရမှာနော်ခေါ်ဆိုတာနဲ့ကျွန်တော်ရဲ့ဒီလူနာပြင်းနေရောပါရောရဲ့ဖြန့်ပြူတတ်မှုက90ကျော်မှစကန်တစ်ခုတည်းရှိတဲ့အတွက်ကြောင့်စလာမနီမှာမိနစ်20အတွင်းလူနာပြင်းနဲ့ရဲတပ်ဖွဲ့ရဲ့အကူအညီဖြစ်ရနိုင်တဲ့အခြေအနေမှာရှိတယ်။
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအမြန်လမ်းပေါ်မှာမတော်တဆဖြစ်ပြီးတော့တည်ဆောင်းမှုနဲ့ပတ်သက်ပြီးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ညာအဖြစ်တော့ဒီလူတို့ကမြန်လမ်းရဲ့အင်ဂျင်နီယာဒီဇိုင်းကိုအကျင့်တင်တယ်။တကယ်တော့လည်းသုတေသနတွေလုပ်ကြည့်တဲ့အခါမှာဒီအင်ဂျင်နီယာဒီဇိုင်းရောက်ဖြစ်တဲ့နေရာတွေရှိနေတာတော့မြန်မာဟုတ်မှန်ပါလေ။သို့တော်လည်းပဲရေမောင်းနေရဲ့ပြုမှုပုံကြောင့်ရဲ့ဒီရာသီဥတုအခြေအနေကြောင့်ရဲ့နောက်များပြည့်ဖြစ်တိကရှိတာကဘေးကရွရွာလူတို့ရဲ့အမြန်လမ်းဥပဒေကိုလိုက်နာမှုအနေနဲ့တိုင်ကျရေးပြတ်မောင်းတာတို့သူတို့ပြင်တော့ညအခြေအနေမှာဆိုရင်အမြန်လမ်းကမိအလင်းရောင်အားလည်းအရင်နေတော့ဒါတွေကဖြစ်ပြင်ရုံမဲ့ဟာကြီးဖြစ်တာပေါ့အလုံးချုပ်ပြောရင်တော့ရန်ကုန်မန္တလေးအမြန်လမ်းမှာရန်နေကြီးကြီးကြီးတို့အလုံးဟာသိပညာရှိပြီးစဉ်စဉ်ချင်းချင်းနဲ့ဥပဒေကိုလိုက်နာရင်တော့ကိုယ်အဆင်ပြေမယ်လို့ယူဆ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ